ကျွန်းလာ20ရက်နေ့ဒီကနေ့ကြောက်ရောက်တဲ့ကမ္ဘာဒုက္ခသည်များနေ့ကိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းခုနှစ်ခုလုံးမှာကျင်းပခဲ့ပါတယ်။ဒီလိုနယ်စပ်မှာခလုံးနေရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာတွေလည်းအလုံးလောက်မရကြတော့သလိုအလုပ်လုပ်ခွင့်လည်းမရကြတဲ့အတွက်ခက်ခဲတွေရှိနေကြတာပါ။ဒီဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကလည်းအလုပ်အကိုင်းနဲ့နေရာထိုင်ခင်စီစဉ်မပေးနိုင်တဲ့အတွက်နေရက်ပြန်ဖို့ဆိုတာလည်းမလွယ်ကူသေးပါဘူး။အပြည့်စုံကိုတော့မအေးအေးမားကတည်တင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်းခုနှစ်ခုမှာခိုလုံနေကြတဲ့ဒုက္ခသည်တသိန်းနီးပါးဟာနေရရင်းကိုပြန်ဖို့အတွက်အခက်အခဲတွေရှိနေတာပါ။လက်ရှိမြန်မာအစိုးရဘက်ကလည်းသူတို့နေရရင်းကိုပြန်တဲ့အခါမှာနေထိုင်ရေးနဲ့အလုပ်ကံကိစ္စတွေကိုစီစဉ်ပေးနိုင်တာတွေမရှိဘူးဆိုပြီးဒီအပတ်အတွင်းမှာပဲလာရောက်ပြောကြားမှုတွေရှိတဲ့အတွက်နေရပြန်ဖို့ကအခက်အခဲတွေရှိနေတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်။ပြောရမယ်ဆိုတော့ကျွန်တော်တို့ကဘာမှမရှိဘူး။ပြန်ဖို့ကလည်းကျွန်တော်တို့ကတော်တော်ခက်ခဲကြီးတယ်လေ။ကျွန်မအမ်ဘစီကအဲ့ဒီယူရီးယားမှာလာပြောနေတဲ့အမ်ဘစီကစကောင်းဝင်ပြီးတော့အဲ့ဒီပြန်မဲ့လူတွေကမေးတာပေါ့။ဘုရားပြန်လို့ရှိရင်ရအိမ်ရှိလား။လောက်ကိုင်းနေရှိလားတဲ့။ဘုရားအိမ်မရှိလို့ရှိရင်တော့ကျွန်တော်တို့ကမလို့အဲ့အင်းနဲ့ပတ်သက်ကြတော့မဆောင်မပြေးနိုင်ဘူးကဲ့။အလုံးမရှိလို့ရှိရင်လောက်ကိုင်းမရှိလို့ရှိရင်တော့ပြန်ရင်လည်းကျွန်တော်တို့ကလည်းလို့အဲ့မပြေးနိုင်ဘူး
။ဆယ်စုနှစ်သုံးခုလောက်နေထိုင်ခဲ့ရပြီးတတိယနိုင်ငံနေစီကိုလည်းမတော်နိုင်နေရက်ကိုလည်းပြန်ဖို့အတွက်ကနေထိုင်စရာအလုပ်ကိုင်းနေမရှိအောင်သာမကလုံခြုံရေးအတွက်ပါစိုးရင်ရတဲ့အတွက်ဒုက္ခသည်အများစုကတော့နေရက်ကိုမပြန်လို့ကြပါဘူးဒီအတွက်လက်ရှိထိုင်းနယ်စပ်မှာပဲသူတို့အနေနဲ့တရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တွေရမယ်ဆိုရင်တော့အဆင်ပြေနိုင်မယ်ဆိုပြီးဒုက္ခသည်တဦးကပြောပါတယ
်တကယ်တော့ဒီထိုင်းရခွင့်ပြုမယ်ဆိုတော့ဒီထိုင်းထဲမှာသူတို့တရားဝင်ပေါ့နော်အလုပ်လုပ်ကိုင်းစားတော့ပြီးနေထိုင်ခွင့်ပေးတော့ပိုကောင်းတယ်နိုင်ငံခြားပို့ဖို့ကြတော့လေနိုင်ငံခြားကလည်းတို့ရဲ့လေဥပဒေအစ်တွေနဲ့အဲ့လိုမျိုးအစိုးရအစ်တပြောင်းတဲ့အခါမှာတို့ကအဲ့လိုဒုက္ခတွေကိုတိတ်ပြီးတော့ရှောက်ထားခွင့်တိတ်မပေးတော့ဘူးလေအဲ့လိုမျိုးဆိုတော့ဥမာနိုင်ငံခြားမှာသွားနေမယ်ဆိုလို့ရှိရင်လည်းဖြားနေပြီးတော့တက်ကြီးပိုင်းဆိုလည်းပညာပြန်တရမှာအဲ့လိုမျိုးဆိုတချို့တွေကမနေမသွားချင်တော့ဘူးကိုဒီမှာပဲနေတာအနေသားကြနေပြီဆိုတို့ဒီမှာပဲနေရှင်တယ်ဒီမှာပဲလောက်ကန်ချားချင်တယ်အဲ့လိုမျိုးလူတွေရှိတယ်ပေါ့နော်လက်ရှိနေရာလေးမှာပဲတရားဝင်ပေါ့နော်လောက်ကန်စားတော့ခွေလေးပြီးရင်တော့ပို့ပြီးအဆင်ပြေတာပေါ့ဒုက္ခတွေအတွက
်ဒုက္ခတွေရဲ့စားနပ်ရိက္ခာတွေကလုံလောက်မှုတွေရှိလား
မလုံလောက်ပါဘူ
းဒုက္ခတွေစခန်းတွေကိုအဓိကစားနပ်ရိက္ခာတွေပံ့ပိုးကူညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ TPPC က2019ခုနှစ်ကစပြီးဒုက္ခတွေကိုထောက်ပံ့မှုတွေဆက်မပေးတော့တဲ့အကြောင်းနဲ့မတန်ဆွမ်းသူတွေဒုက္ခိတတွေကိုပဲထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုပြီးအသိပေးထားကြောင်းကရင်ဒုက္ခတွေကော်မတီကဆိုပါတယ်ကျွန်လာ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့ကိုတော့ထိုင်းနယ်စပ်ကဒုက္ခသည်စခန်းခွနှစ်ခုလုံးမှာအခမ်းအနားတွေကျင်းပခဲ့ကြတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကဆိုပါတယ်
။အဲ့လိုစခန်းခွနှစ်ခုကဒီလိုလုပ်ကြလာပဲ။စခန်းကစကူရနော်ဆလုပ်တယ်လေ။ Can't comment တော့ Can't comment တော့စကားပြောတယ်။ဒီတော့ရင်းနေရှာတဲ့စကားပြောတယ် KRC နဲ့စကားပြောတယ်။ကစားပွဲတော့ရှိတာပေါ့
။ဟုတ
်။ဘောလီဘောတို့ဖုတ်ဘောတို့ကနော်
။ကမ္ဘာတဝန်းလုံးမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2018ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့လဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြည်တွင်းကနေထွက်ခွာပြီးတခြားနိုင်ငံတွေမှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်းက 25.4 တန်းရှိတယ်လို့လဲဆိုပါတယ်။